ထိုင်းမြန်မာနယ်စပ်ကန်ထနာဘူရီပြည်နယ်ပချုတ်ခရီးခံပြည်နယ်ရနောင်းပြည်နယ်တွေထဲကိုတရားမဝင်ဝင်လာနေတဲ့မြန်မာတွေနေစဉ်ဒီပါရာနဲ့ချီကိုထိုင်ဘက်ကဖမ်းဆီးနေပါတယ်ပချုတ်ခရီးခံပြည်နယ်ထဲမှာဆိုရင်အထောက်ထားမဲ့မြန်မာတွေကိုခေါ်လာတဲ့လူမောင်ကိုကတစ်ပင်ကိုဝင်တိုက်ပြီးတဲ့နောက်ရေမောင်းထွက်ပြေးသွားတယ်ဆိုပြီးရှစ်ကြောင်းလို့သမားခွေရေးခွေရဲ့ဥက္ကဋ္ဌဦးအော ကာသမားကနေပြီးမှဒီလမ်းဘေးမှာရှိတဲ့တစ်တစ်တစ်ပင်ဝင်တက်ပြီးမှသူတို့အချင်းဖြစ်ပေါ်ရနေမှာပဲမော်တော်ကားနဲ့ကျွန်တော်ရှေ့ကျောင်းလို့တမခိုးဝင်နေလို့ဒီတိုင်းပြစ်ချခဲ့မှာတူတော်လို့အောင်ဆက်ပြီးတိမ်းချောင်းသွားတယ်လို့ကျွန်တော်သိရတယ်။အဲ့မှာမှအယောက်20တဲ့မှာမှအရရောက်ပြီးလူကြီးတန်းက19ရောက်ဖြစ်ပြီးမှတူဦးကတော့ကလေးတငယ်ဖြစ်နေတယ်ဆိုတော့ကျွန်တော်သိရပါတယ်ခင်ဗျာ။ကျွန်တော်တို့ကံကောင်းနဲ့ပြောမှာဟိုအခုလိုရင်တိုင်းမှုကြီးဖြစ်သွားပြီးမှဒီရင်ပေါ်မှာပါလာခဲ့တဲ့ဒီကလေးတဦးပါဝင်ပြီးဒီပေါ်အောင်မစရာဟိုဟိုအသက်အန္တရာယ်ကြီးထိခိုက်ကြတာမျိုးမရှိတာဟုတ်ပဲကျွန်တော်ကံကောင်းတယ်လို့သုံးသပ်မှာပါဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့မြန်မာနိုင်ငံသားအထောက်ထားမဲ့တွေကိုလူမောင်ကိုတည်ဆောင်လာတဲ့ကာသမားကိုတော့ထိုင်းရနာပိုင်းတွေကလိုက်လံရှာဖွေနေတယ်လို့လည်းဦးအောင်ကျော်ကပြောပါတယ
်ဟုတ်ကဲ့လောလောဆယ်တော့ဒါကိုထိုင်းအစိုးရကလည်းထုတ်ပြန်ကြေညာတယ်လို့ပြောပေးမယ်ဟုတ်လိုက်လံပြီးမှဒီချက်ပြင်းတင်းချောင်းသွားတဲ့ကာသမားကိုလိုက်လံရှာဖွေစစ်ဆေးနေတယ်ဆိုတာတော့လည်းကျွန်တော်သိရသေးတယ်။ဘာလို့ဆိုဒီဒီကာနံပါတ်နဲ့ပြည့်လိုက်ခြင်းနံပါတ်ကြီးပြန်လိုက်လို့ဆိုတော့ဒီချက်ပြင်းတင်းချောင်းနေတဲ့ကာသမားကသူပြန်ပြီးကျွန်တော်အမှုတိဆောက်လို့ရတဲ့အဆင့်ရောက်မှာပါခင်ဗျာဟုတ်ကဲ့
။အလားတူထိုင်းနိုင်ငံတပ်ပီနယ်နဲ့နီးတဲ့ကံဖက်ဖက်ပီနယ်ထဲမှာတော့မြန်မာနိုင်ငံသားတွေကိုလူကုန်ကူးသူတွေတင်ဆောင်လာတဲ့ကားတစ်စီးနိုဝင်ဘာလ5ရက်နေ့ကတိမ်မောက်ခဲ့ပူပါတယ်။ဒီကားတိမ်မောက်တာကြောင့်ဒဏ်ရာရလူနာတွေပါဝင်လူ23ဦးကိုလူကုန်ကူးသူတွေကဆွတ်ပစ်ခဲ့တာကြောင့်လူ3ဦးသေဆုံးခဲ့ပြီး4ဦးကတော့ပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်။မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံမှာအလုတ်ကန်အခွင့်အလမ်းတွေအတွက်တရားမဝင်ဝင်ရောက်ဖို့ကြိုးစားလာသူတွေပုံများလာတာနဲ့အတူထိုင်းရနာပိုင်းတွေဘက်ကလည်းလုံခြုံရေးတိုးမြင့်ပြီးဓာတ်ဆီးနေပါတယ်။နိုဝင်ဘာလ23ရက်နေ့တုန်းကကချနာပူရီပြည်နယ်စံရွတ်နယ်ဇက်မှာအထောက်ထားမဲ့130ကျော်ကိုဖမ်းမိခဲ့ပါတယ်။အဲဒီနေ့တနေ့ထဲမှာပဲတနင်္လာရီမောထောင်နယ်ဇက်ကနေဝင်လာတဲ့မြန်မာနိုင်ငံသား88ဦးကိုလည်းဖမ်းမိခဲ့ပါတယ်။ချင်းမှန်ပြည်နယ်ဖန်နွတ်နယ်ထဲမှာလည်းမြန်မာနိုင်ငံသား60ကျော်ဖမ်းမိခဲ့တယ်လို့တပ်ပြည်နယ်ထဲမှာလည်းနယ်ဇက်ကနေဝင်လာတဲ့အထောက်ထားမဲ့တွေ10ခန်းလောက်အုပ်စုလေးတွေနဲ့ဖမ်းမိနေပါတယ်။ထိုင်းနိုင်ငံအတွင်းမှာ2021ခုနှစ်နှစ်ဆကစပြီး10လအတွင်းအထောက်ထားမဲ့ရှစ်တောင်းလို့သမား3000ကျော်ဖမ်းမိတယ်ဆိုပြီးထိုင်းအနာဘိုင်းကြီးကပြောဆိုထားပါတယ်။နိုဝင်ဘာလ1ရက်နေ့ကနေသတင်းနှစ်ပတ်အတွင်းထိုင်းမြန်မာနယ်ဇက်ကနေတရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသား4000တဲ့မနဲ့ဖမ်းဆီးခံခဲ့ရပါတယ်ရှင်။